အမေရိကန်မှာလူသန်းပေါင်း190လောက်တုံးနေကြတဲ့ TikTok ကိုအသုံးပြုခွင့်တားမြစ်တဲ့ဥပဒေဒီနေ့ပဲစတင်အသက်ဝင်သွားပါပြီ။ဥပဒေစတင်အသက်ဝင်မဲ့နေ့မတိုင်ခင်စနေနေ့နောက်ပိုင်းမှာကလေးက Apple နဲ့ Google App Store မှာလည်းမရှိတော့ပါဘူး။ယူကောက်ခံသမ္မတ Donald Trump ကတော့မနေ့ပိုင်းတနင်္လာနေ့မှာသမ္မတအဖြစ်စတင်တာဝန်ယူတဲ့အခါ TikTok ကိုတားမြစ်တဲ့ဥပဒေကိုရပ်ပေါင်း90စိုင်းငံ့ထားဖို့တရားထောက်ရှိတယ်လို့မနေ့ကပဲပြောခဲ့တာပါ။လူနေငံက Biden's Company ဘိုင်း TikTok ကတော့အမေရိကန်မှာသုံးပြုခွင့်တားမြစ်တဲ့ဥပဒေစတင်ကျင့်သုံးတော့မှာဖြစ်ပေမဲ့ယူကောက်ကန်သမ္မတထရန့်ကပြန်သုံးပြုခွင့်ရမယ်နီးလန်းရှာဖို့ရည်ရွယ်ထားတာကြောင့်နားစွန့်ထားကြဖို့လည်းတိုက်တွန်းထားပါတယ်။ Biden's Company ကပဲပိုင်ဆိုင်တဲ့ဗီဒီယိုတိပြတ်တဲ့ Cupcake နဲ့လူမှုဆက်ဆံရေး Lemon 8 Apps တွေကလည်းမနေ့နောက်ပိုင်းမှာကလေးက American App Store ကနေဖြုတ်ချလိုက်ပါပြီ။ TikTok အသုံးပြုခွင့်တားမြစ်ဖို့မနေ့တုန်းကတည်ပြုခဲ့တဲ့ဥပဒေကိုပြီးခဲ့တဲ့တောက်ကြာနေ့မှာပဲ American တရားရုံးချုပ်ကလည်းတခဲနဲ့တည်ပြုခဲ့တာပါ။အမေရိကန်အမျိုးသားလုံခြုံရေးအတွက်ချိန်ချောက်လာမဲ့စိုးရိမ်မှုတွေကိုဖြေရှင်းဖို့တရုတ်နိုင်ငံကမိခင်ကုမ္ပဏီနဲ့အဆက်ပြတ်ဖို့ဓမ္မမဟုတ်ရင်လည်းအမေရိကန်ကလုပ်ငန်းတွေကိုရပ်ဖို့ဒီကနေ့တနင်္ဂနွေနေ့နောက်ဆုံးရက်သတ်မှတ်ခဲ့တာဖြစ်ပါတယ်။ဝါရှင်တန်အခြေစိုက်တရုတ်တန်ရုံကတော့အမေရိကန်ကနိုင်ငံတော်အာဏာကိုသုံးပြီး TikTok ကိုဖိနှိပ်တဲ့လုပ်ရည်ဖြစ်နေတုံ့ပြန်ထားပါတယ်ခင်ဗျာ။